ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကသူ့ရဲ့အကြီးအကဲချန်ပီပုဂ္ဂိုလ်ဖြစ်သမ္မတဖြစ်သူဂျာရက်ခူရှနာကိုယာရလိုက်တဲ့အတွက်ဆွေမျိုးသားချင်းကောင်းစားရေးလုပ်ရည်ကိုတားမြစ်ထားတဲ့ဥပဒေကိုချိုးဖောက်မှုနဲ့ကိုကျိုးရှာရဲ့လုပ်ရည်မျိုးတွေဖြစ်နိုင်ခြင်းရှိမရှိစစ်ဆေးပေးဖို့ကျင့်ဝတ်သက်ကထိန်းသိမ်းဆက်လျှောက်ရေးတာဝန်ရှိသူတွေကိုဒီမိုကရက်တစ်လွတ်တော်အမတ်တွေကတောင်းဆိုလိုက်ပါတယ်။ချန်ပီပုဂ္ဂိုလ်ဖြစ်အမည်စင်းတင်သွင်းခံရတဲ့ခူရှနာကတော့နိုင်ငံရေးချားကပိုင်ဆိုင်မှုတွေဖြင့်ယင်းနည်းမျိုးနံမှုဆိုင်ရာလုပ်ငန်းတစ်ခုနဲ့နယူးယောက်မြို့ရုံးခန်းပိုင်ဆိုင်မှုတွေကိုလွှတ်ပြောင်းပေးဖို့စီစဉ်နေတဲ့အကြောင်းရှင်းနေဖြစ်သူကပြောပါရယ်သူနာမည်နဲ့ဖွင့်လှစ်ထားတဲ့ကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ်ယာယူနဲ့နယူးယောက် Observer သတင်းစာထုတ်ဝေသူတာဝန်တွေကိုလည်းအင်ဂျီရောတာဝန်မီယူရင်လွှတ်ထွက်ပေးမှာဖြစ်တယ်လို့လည်းပြောပါရယ်ဒီမိုကရက်တစ်ပါတီအောက်လွှတ်တော်အမတ်6ဦးကတော့အစိုးရတာဝန်ရှိသူတူဟာသူတာဝန်ယူထားတဲ့အစိုးရအေဂျင်စီတစ်ခုမှာမိသားစုဝင်တယောက်ကိုယာယီတာဝန်ခန့်အပ်ခွင့်မရှိဘူးဆိုတော့1969ခုနှစ်ဥပဒေကိုထောက်ပြပြီးရှင်းနေချုပ်လော်ရတာလင့်ချ်နဲ့အမေရိကန်ဆိုရကျင့်ဝတ်သိက္ခာဆိုင်ရာရုံးကိုစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်သမ္မတဘရက်အိုဘားမာအမေရိကန်ပြည်သူတွေကိုနောက်ဆုံးနှုတ်ဆက်မင်ခွန်းဖြစ်ပြောဆိုမှဖြစ်ပြီးမင်ခွန်းမှာတော့အနာဂတ်ကိုမျှော်ချပြီးပြောကြားမှဖြစ်တဲ့အကြောင်းသမ္မတအင်ဂျီရောကပြောပါတယ်။မင်ခွန်းမှာတော့သမ္မတတက်တန်ရှင်းနေတွင်အောင်မြင်ဆောင်ရွက်ခဲ့တာတွေကိုပြောဆိုသွားမှာပါ။ကိုယ့်ရဲ့ဒီမိုကရေစီခွင့်ရေးတွေအတွက်ရုံးကန်ကြိုးစားဖို့မင်ခွန်းမှာတိုက်တွန်းပြောဆိုသွားဖို့ရည်ရွယ်ထားတယ်လို့လည်းအင်ဂျီရောအကြီးအကဲချန်ပီယံရှိဖလာရီချယ်ကတင်းနာနေမှာသတင်းတောက်တွေကိုပြောကြားထားပါတယ်။